ုတ်ကဲ့ဒေါက်တာသက်ဆုဆန်ခင်ဗျဒီနေ့ဒေါက်တာသက်ဆုဆန်ဟာသမရဘရက်ဥပမာနေပြီးတော့မှာပေါ့နော်ဒီနေ့လက်ခံတွေ့ဆုံတဲ့မြန်မာနိုင်ငံသား15ဦးထဲမှာတဦးအပါဝင်ဖြစ်ပါတယ်အဲ့တော့ဒီနေ့သမရဥပမာနေတွေ့ဆုံစဉ်မှာကိုကဘာတွေပြောခဲ့သလဲသူကဘာတွေပြောခဲ့သလဲဆိုတဲ့ဟာကိုအရေးကြီးတဲ့အချက်တစ်ချက်တစ်ချက်လောက်ကျွန်တော်တို့ကိုအချင်းချုပ်ပြီးပြောပြပေးပါပါခင်ဗျာ
ဟုတ်ကဲ့ကျမတို့တွေ့တဲ့အချိန်မှာတော့လက်ဆွဲနှုတ်ဆက်ပြီးတော့စကားလေးတစ်ချောင်းတစ်ချောင်းပြောခွင့်ရတယ်ပေါ့နော်မပြောခင်မှာတော့သူ့အနေနဲ့ဒီမြန်မာနိုင်ငံကိုလာရောက်တက်ရတဲ့အကြောင်းရင်းလေးကိုအနေငယ်ပြောတယ်အထူးသဖြင့်တော့ဒီလူငယ်တွေ young generation တွေကိုကူညီပေးဖို့လို့လာတယ် human resource မှာအများကြီးရင်းနှီးမြှုပ်နှံဖို့လို့အတွက်ကူညီပေးဖို့နဲ့နောက်ဒီ democracy process ကိုထောက်ခံပေးဖို့လာတယ်ဆိုတဲ့အကြောင်းလေးကိုပြောပါတယ်ပြီးတော့ကျမတို့တယောက်ချင်းစီလက်ဆွဲနှုတ်ဆက်တယ်ပေါ့နော်အဲကျမနဲ့လက်ဆွဲနှုတ်တဲ့အချိန်မှာတော့ဒီသူ congratulate လုပ်လိုက်တဲ့အချိန်မှာသူကတော့ဒီလူငယ်တွေကြောင်းမို့လို့ဒီသူအောင်မြင်ရတာပေါ့နော်ဒီအတွက်ကြောင့်လူငယ်တွေအနေနဲ့ဆက်ပြီးစူးစမ်းနေနေတယ်လို့ပြောပါတယ်ကျမကတော့ဒီမြန်မာနိုင်ငံပေါ်မှာအပြုသဘောဆောင်တဲ့အပေါင်းသဘောဆောင်တဲ့ကူညီမှုတွေနဲ့လက်တွေ့ကြတဲ့ကူညီမှုတွေဆက်လုပ်ပေးဖို့အတွက်ပဲပြောခဲ့ပါတယ
်ဟုတ်ကဲ့ဒီသမရဥပမာနဲ့ဒီတွေ့ဆုံခွင့်ရတာကဒီမိနစ်ပိုင်းလောက်ပဲရှိမယ်လို့ကူတိုင်းဆိုသိရပါတယ်အဲ့တော့ဒီမိနစ်ပိုင်းလေးအတွင်းမှာကိုတကယ်ဘယ်လိုပြောမယ်လို့ရည်ရွယ်ထားတာကိုအနှစ်ချုပ်ပြီးပြောနိုင်ခဲ့ပါလားခင်ဗျဟ
ုတ်ကဲ့ကျမပြောချင်တာကတော့အဓိကပြောချင်တဲ့ message ကတော့နောက်တစ်ခုရှိသေးတယ်ပေါ့နော်ဒီလူတွေကြားထဲမှာအိုဘားမားလည်းလာသွားတယ်နောက်ဒီသမရဦးသိန်းစိန်နဲ့ဒေါအောင်ဆန်းစုကြည်လည်းလက်ဆွဲနှုတ်ဆက်တဲ့နိုင်ငံရေးအပြောင်းအလဲတွေအများကြီးဖြစ်နေတယ်ဆိုတော့လူတွေအနေနဲ့အပြောင်းအလဲတွေမှာအပြောင်းအလဲတွေကြမှာမျှော်လင့်ချက်တွေအရင်ကမြင့်မားလာတယ်ပေါ့နော်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ဒီ reform process ကဖြစ်ဖြစ်မှန်မှန်နဲ့ပဲသွားနေရတဲ့အချိန်မှာတခုခုပေါ့နော်။လွဲချော်တာမျိုးတွေရှိပြီးတော့ဒီမျှော်လင့်ချက်တွေပေါက်ကွဲထွက်လာတဲ့အခါမျိုးတကယ်မျှော်တာမျှော်လင့်တာမဖြစ်လာတဲ့အခါမျိုးမှာဆိုတော့ expectation management နဲ့ပတ်သက်ပြီးတော့လည်းကျွန်မပြောဖို့စီစဉ်ထားခဲ့သေးတယ်။ဒါပေမဲ့အရင်ဟိုပြောတဲ့အချိန်ထက်ကိုရတဲ့အချိန်ကပိုတိုသွားတဲ့အချိန်မှာတော့မြန်မာနိုင်ငံကအခုဆက်ပြီးတော့ဒီထောက်ခံပေးဖို့အားပေးဖို့နောက်ပြီးတော့ဒီအရင်တော့က foreign policy မျိုးဟုတ်မနဲ့အခုပြောင်းလဲလာတဲ့ foreign policy ကမြန်မာနိုင်ငံပေါ်တကယ်ပဲအကျိုးဖြစ်စေခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီအတိုင်းဆက်သွားဖို့အတွက်ပဲကျွန်မပြောခဲ့ပါတယ
်ဟုတ်ကဲ့နောက်ဒေါက်တာသက်ဆုဆန်အနေနဲ့အခုကျွန်တော်တို့သိရှိထားတာဒီ egress မှာ research department ရဲ့ခေါင်းဆောင်အနေနဲ့ဆိုတော့ဒီမြန်မာအရေးနဲ့ပတ်သက်လို့ဒါကိုယ်ကစိတ်ပါဝင်စားလို့ဒီဆရာဝန်ဖြစ်နေတာတော့မှဒီပုံမျိုးတွေ့တဲ့လုပ်ငန်းတွေမှာပါဝင်ဆောင်ရွက်ခြင်းနဲ့အတွက်ပါဝင်လာတယ်လို့ကျွန်တော်သိရပါတယ်အဲ့တော့ research department ကိုဦးဆောင်လာတဲ့သူတယောက်အနေနဲ့လူငယ်သော2နှစ်3နှစ်လောက်ပဲထားကြပါတော့အဲ့ဒီလောက်အချိန်ကဒီကနေ့သမ္မတဥပမာမြန်မာနိုင်ငံကိုလာရောက်တဲ့အခြေအနေမျိုးအပါအဝင်နိုင်ငံရေးအပြောင်းအလဲတွေဖြစ်လာလိမ့်မယ်လို့ဒီနိုင်ငံရေး process တွေကို research လုပ်နေတဲ့သူတယောက်အနေနဲ့တွက်ဆမြင်တွေ့ခဲ့မိပါသလားခင်ဗျ
လွန်ခဲ့တဲ့ဒီ2010မတိုင်ခင်ပေါ့ကျမနိုင်ငံရေးတဲ့ကိုစပြီးရောက်တဲ့အချိန်ဆိုရင်တော့2010ဝင်းကျင်လောက်ဖြစ်မှာပေါ့နော်အဲ့ဒီအချိန်ကနေစပြီးတော့ဒီလိုမျိုးအပြောင်းအလဲတွေကိုမျှော်လင့်ခဲ့ပါတယ်မျှော်လင့်ခဲ့တဲ့အတွက်ကျမတို့စ조사ပြီးတော့လုပ်ခဲ့တယ်ဒါပေမဲ့ဒီလောက်ထိမြန်မြန်ဖြစ်လာလိမ့်မယ်လို့တော့ကျမတို့မမျှော်လင့်ခဲ့ဘူးအထူးသဖြင့်ဒီ American ကသမရတယောက်ကရောက်လာပြီးတော့ဒီချီကျူးခုံပြူရလောက်တဲ့အထိ reform process တွေဖြစ်သွားလိမ့်မယ်လို့တော့ကျမမျှော်လင့်ခဲ့တာအမှန်ပ
ါဟုတ်ကဲ့အခုကိုမမျှော်လင့်တဲ့ဟာအိမ်မက်ခဲ့တာတွေဖြစ်လာခဲ့တယ်ဒီကျွန်တော်တို့ဒီမြန်မာအစိုးရအဖွဲ့ဝင်လူကြီးတွေကိုယ်တိုင်အဲ့လိုပဲခံစားနေရတယ်လို့လည်းကျွန်တော်တို့သိရှိရပါတယ်အဲ့တော့အားလုံးကဒီပျော်ရွှင်တက်ကြွတယ်ပေါ့ဗျာဒီအခုသမ္မတဥဘာမလာရောက်တဲ့ကိစ္စနဲ့ပတ်သက်လို့အဲ့တော့ဒီလာရောက်ခဲ့တဲ့သူ့ရဲ့ခီးစဉ်ကနေပြီးတော့နောက်ထပ်ရလက်မြန်မာနိုင်ငံအတွက်ဘာများပို့ပြီးတော့ရှိလာနိုင်လိမ့်မယ်လို့ဒီကိုယ့်ရဲ့ research အမြင်နဲ့မြင်တွေ့ထားအများရှိရင်ကျွန်တော်တို့အချင်းချုပ်ပြီးပြောပြပေးပါခင်ဗျာ
ဟုတ်ကဲ့သူရောက်လာတဲ့အတွက်တော့တခြားနိုင်ငံရေးနဲ့ပတ်သက်တဲ့အကျိုးအမြတ်တွေလည်းအများကြီးရမယ်စီးပွားရေးနဲ့ပတ်သက်တဲ့အကျိုးအမြတ်တွေနောက်ဒီမိုကရေစီကိုတွန်းအားပေးတဲ့အကျိုးအမြတ်တွေအများကြီးရမယ်ဆိုတော့အားလုံးမှန်းထားပြီးသားဖြစ်မှာပါဒါပေမဲ့ကျွန်မတခုမြင်တာရှိတာကတော့ဒီလူတွေရဲ့မျှော်လင့်ချက်နဲ့အကြောက်တရားပေါ့နော်ဆိုတော့သူကိုယ်တိုင်လာတဲ့ရန်ကုန်တက္ကသိုလ်မှာဒီလိုပြောသွားတယ်လူငယ်တွေအများကြီးကိုပြောသွားတယ်ဆိုတာကနိုင်ငံရေးဆိုတာနိုင်ငံရေးနဲ့လူငယ်တွေကိုဒါပထမဆုံးချိန်ထိတွေ့ခွင့်ပေးလိုက်တာနိုင်ငံရေးတမိုင်းမှာအနေရတကယ်ကိုဟိုဘယ်လိုပြောမလဲတမိုင်းဝင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ဆိုတဲ့နေရာမျိုးမှာသူပြောသွားတယ်ရန်ကုန်တက္ကသိုလ်နဲ့ဒီလူငယ်တွေနဲ့ပြန်ပြီးတော့ထိတွေ့ပေးခဲ့တယ်ဆိုတော့ဒါလူငယ်တွေကြားထဲမှာလည်းမျှော်လင့်ချက်တစ်ခုအယောင်ကြီးတစ်ခုထွက်လာတယ်ပြည်သူတွေကြားထဲမှာလည်းမျှော်လင့်ချက်ဖြစ်လာတယ်ပြည်သူတွေနေနဲ့လည်းဒီနိုင်ငံရေးပေါ်ပို့ပြီးတော့ယုံကြည်မှုရှိလာတယ်အဲ့တော့နိုင်ငံရေးတစ်ခုဒီ democratization တစ်ခုအောင်မြင်ဖို့ဆိုတာလူတွေရဲ့ယုံကြည်ချက်တွေလူတွေရဲ့ဒီပြည်သူတွေရဲ့ဒီလှုပ်အားတွေပေါ့နော်ပြည်သူတွေရဲ့စိတ်ထဲမှာဒီနိုင်ငံရေးထဲမှာနှိမ့်ညွတ်ပြီးတော့လှုပ်ချင်တဲ့စိတ်မျိုးတွေမပါဘဲနဲ့ပြည်သူတွေမပါဘဲနဲ့မအောင်မြင်နိုင်ပါဘူးဒါကြောင့်မလို့ ตุลาราโรที่จะมาเราไงไอ้ตัวดีกับอาจารย์เนี่ยก็เราปีสุริยเสกเทมาเนี่ยเล่นเจียงจีตันตัวอะไรที่พิเศษปูวิโยยงจีได้ปูวิโยป่าวินได้ปูวิโยอ่อมีบุรุษพิจารณ
าโอเคจ้าส่วนลุงเอกของสองเดียวนี่เนี่ยที่กูจงด้วยแกละกูกูได้เลยตุติธนาลุงเอกตุติเอาพิจารณาตัวจอมหลวงที่ตระอุบามาลาวเด็กขี้เสียงหามจะมาในงานลุงเอกดูถ้วยตัวอาเป็นมุดคู่บ่เนาะในงานอีเป็นมาพิพิสีบ่อีเป็นมาพิพิดีลูมือสาวยานี่เรามาเอพิพิอางารุ่มโอ้ท้าวการปั้นบูปีเมย์ปอนอดีในงานจีดคู่เอกของเราที่เอาชินีบาลาสุดเลยปฏิมิวพิปอสีเล่ยเมลุที่มีอาการเลยยูซานิจาวะเลยสุดอ่ะอีปอมาอีเวจโนรุดีมิโอเล่อาคูจโนมีมาลูมิวอาเตบิโอโกคุไรจูซาอัตโตบูเรดีแต่สุดที่เอากาลูปีมาลาสุดเราส่องสายนั่นเองดีเลี้ยงาชีเลยแต่ตรงเดียวกันซาลูไลบีส่วนเลยลิงอาชาวเราพี่เลยกูมาจังเองมาส่วนไอ้ข้าจังเนาะกูเลยเว้นไปเลยส่วนไอ้เลี้ยงาประมาณลิมิวาชีกูเราสามเลยตุ้งยาลูบีส่วนเนาะลิงอาชาวพี่กูจังเองมาส่วนเว้นไปเลยส่วนไอ้นี่ทำอยู่มาพี่อาอ๋องดีลุงเอของสองเดียวนี่เนี่ยพอจิตคู่เอ้ตุ้ดีตระหนักนะอุสาวเนี่ยนี่เด้อที่พอเนาะเดี๋ยวจันทร์นี้เดี๋ยวถ้าที่เสียวันเดียวเลยพี่เด้อตัวจังหวะย้ายคิดพิจารณาเดี๋ยวพี่เด้อตัวจังหวะที่กูกูกูว่าอากูพี่ว่าลูกกันจริงสิพอละเอาประตูมาสร้างเนี่ยเราสร้างไม่เนี่ยกูว่าไปสร้างมีสร้างมีลูกเด็กๆของเราสิจามีพอพอละเอาประตูมีสร้างเยอะเต็มเลยลูกยุ่งสาวอะไรขึ้นมา
ดูเดียวมาของเราหมู่บ้านกูกูเรียนสร้างพี่ว่าลูกไม่ใช่ของเราหมู่สุราการเลยทารีย์ညလုံးဖွင့်နားဖွင့်တဲ့သူတွေမှမှဖြစ်တတ်တာပါအဲ့တော့အဓိကပြောရင်တော့ပညာရေးပဲဖြစ်မယ်ထင်ပါတယ်အဲ့တော့ပညာရေးတိုးတက်လာတာနဲ့အမျှကိုကိုယ်တိုင်လှုပ်ချင်ကိုင်းခြင်းစိတ်ဆိုတာဖြစ်လာပါလိမ့်မယ်အလုံးကိုင်ဖွင့်ခွင့်လန်းနေတိုးပွားလာတဲ့နဲ့အမျှလူငယ်တွေနဲ့စူးစမ်းခြင်းစိတ်တွေပို့ပြီးရှိလာပါလိမ့်မယ်အဲ့တော့ဒီရင်းမြေတပါရေခမ်းမြေခမ်းမကောင်းတဲ့ကြားရရှင်တန်တဲ့အပင်တွေရှိပါတယ်ဒါပေမဲ့အပင်တွေအများကြီးရှင်တန်ဖို့အတွက်ကတော့ရေခမ်းမြေခမ်းကောင်းတယောက်ယောက်ကတော့လှုပ်ပြရပါလိမ့်မယ်အဲ့တော့ဒီတယောက်ကတော့ကျမမစ္စတာအိုဘားမားလို့မထင်ပါဘူးကျမတို့လိုမျိုးစိတ်တက်ရှိတဲ့လူငယ်တွေအများစုဖြစ်ပါလိမ့်မယ်ကျမတို့ရဲ့အရှိကနေသွေးနဲ့ချွေးနဲ့ရင်းခဲ့တဲ့ခေါင်းဆောင်တွေဖြစ်ပါလိမ့်မယ
်ဟုတ်ကဲ့မစ္စတာအိုဘားမားလာရောက်ချင်းဟာတွန်းအားတစ်ခုဖြစ်တယ်ပေါ့နော်အဲ့ဒီတွန်းအားပေါ်မှာမူတည်ပြီးတော့ဒီနောက်ထပ်ဒီလှုပ်ချင်းကန်ရှင်စိတ်ရှိတဲ့လူငယ်တွေပေါ်ပေါက်လာမယ်လို့ဒါအကုန်လုံးကလည်းမျှော်လင့်အားထားနေတယ်ပေါ့နော်ဆိုတော့အဲ့ဒီပေါ်မှာနောက်ဆုံးအနေနဲ့တိုင်းပြည်ရဲ့အနာဂတ်အတွက်လူငယ်တွေအခုလိုမျိုးသမ္မတဥပမာလာရောက်ပြီးတော့ဒီဟာလူငယ်တို့ဖြစ်တဲ့ဒီရန်ကုန်တက္ကသိုလ်ကနေတဆင့်တိုင်းမြေကိုမိန့်ခွန်းပြောသွားတဲ့အပေါ်မှာဘလို့များကျွန်တော်တိုင်းမြေအတွက်ပေါ့နော်ဒီအထူးသဖြင့်လူငယ်တို့အတွက်အကျိုးရလတ်ဖြစ်ပေါ်စေလိမ့်မယ်လို့မြင်တွေ့မိပါသလဲဆိုတာလေးနောက်ဆုံးပြောပြပြပါခင်ဗျာ Okay
ကျမတို့လူငယ်တို့အတွက်ကတော့ဒီမျှော်လင့်ချက်ပေါ့အိမ်မက်လို့ရလာတယ်ပေါ့ရင်တော့ကတော့ဘာလို့အိမ်မက်မက်ရမယ်မသိဘူးစံတော်ဝါနဲ့ရှောက်နေရတဲ့အချိန်ကနေပြီးတော့အခုအိမ်မက်တစ်ခုမက်လို့ရသွားပြီငါရဲ့အိမ်မက်ကပါလဲငါရဲ့ဝါသနာလေးကပါလဲငါဘာလုပ်ချင်တာလဲဆိုရင်မျှော်မှန်းချက်လေးဖြစ်လာအနာဂတ်ကိုငါတို့ချိန်မုန်းလို့ရပြီဆိုရင်ရည်ရွယ်ချက်လေးဖြစ်လာမယ်ပေါ့နော်အာနောက်ပြီးတော့ဒီအိုဘားမားရဲ့ speech အရာတော့ဟိုကျမခံစားမိတာပေါ့နော် Mr. Obama အနေနဲ့ဒီဒေါက်ဆန်းစုကြည်ရဲ့ဒီလှုပ်ဆောင်မှုတွေအားလုံးကိုတကယ်ကိုနှစ်နှစ်ကကအိုအားတက်ဂုံယူပြီးတော့ပြောသွားတဲ့တည်းနဲ့ကျမတို့မြန်မာနိုင်ငံသားတယောက်အနေနဲ့ဂုံယူမိတယ်လူငယ်တယောက်အနေနဲ့အော်ဒီလိုမျိုးအမျိုးသမီးတယောက်ခက်ခက်ခဲခဲကြားရတယ်မြန်မာနိုင်ငံသားတယောက်ကဒီလိုမျိုးအမေရိကန်နိုင်ငံရဲ့သမရာကြီးရဲ့ချီးကျူးမှုကိုရအောင်လုပ်နိုင်တယ်ဒါဆိုရင်ငါတို့ကဘာလို့ရအောင်မလုပ်နိုင်ရမှာလဲဆိုရဲအတွေ့အကြုံဝင်လာတယ်အဲ့နာနဲ့တပြိုင်နက်တည်းမှာပဲဟာဒီလိုမျိုးအမျိုးသမီးတယောက်တကယ်ရရဲ့ဝင်အမျိုးသမီးတယောက်ကိုချီးကျူးဂုံပြုလို့ရနိုင်အောင်ဒီနိုင်ငံရေးပြောင်းလဲမှုတွေဖော်ဆောင်ခဲ့တဲ့ဒီနိုင်ငံတော်သမရာကြီးကိုပေါ့လေပို့ပြီးတော့ယုံကြည်မှုရှိလာတယ်ဆိုတော့အဲ့ဒါတွေကိုပေါင်းပြီးရတဲ့အခါမှာတော့ကျမတို့လူငယ်တယောက်အနေနဲ့ကျမရဲ့အိမ်မက်ကိုကျမစောက်တည်လို့ရပြီလို့ခံစားမိတယ်ကျမတို့ရဲ့တခြားလူငယ်မျိုးဆက်တွေလည်းကိုယ့်အိမ်မက်ကိုစောက်တည်လို့ရပြီလို့ကျမယုံကြည်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာသက်ဆုဆရာခင်ဗျာ